မေရိကန်နိုင်ငံရဲ့တရားစင်ကောက်ရုံမှုကိုဆိုင်းငံနိုင်တဲ့နည်းလမ်းရှိမရှိသူရှိနေကိုမင်းနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားရင်မကြာခင်မှာကောက်ခံတော့မဲ့တရားစင်အတွက်နိုင်ငံသားဖြစ်မှုဆိုင်ရာမေးခွန်းထည့်သွင်းဖို့ထရမ့်အစိုးရအဖွဲ့ကြိုးပမ်းမှုကိုတားဆီးမဲ့နိုင်ငံတော်တရားရုံးချုပ်ဆုံးဖြတ်ချက်ကိုသမ္မတကတုံ့ပြန်လိုက်ပါတယ်။ဆင်နှစ်တခြင်းကောက်ခံတဲ့တရားစင်တဲ့မှာနိုင်ငံသားဖြစ်မှုဆိုင်ရာမေးခွန်းကိုအစိုးရတည်းအနေနဲ့မမေးနိုင်ဘူးဆိုတာဟာလုံးဝမဖြစ်တဲ့အနေထားလို့သမ္မတထရမ့်ကသူ့ Twitter ကရေးခဲ့တာပါ။နိုင်ငံသားဖြစ်ခြင်းမဖြစ်ခြင်းမေးခွန်းဟာမဲပေးခွင့်ဥပဒေကိုပိုးပြီးကောင်းအောင်အားဖြည့်ပေးဖို့လှုပ်ဆောင်တာလို့ထရမ့်အစိုးရအဖွဲ့ရှင်းလင်းချက်နဲ့ပတ်သက်ပြီးဒါအနှောက်အယှက်ပိုးပြီးဖြစ်လာစေနိုင်တယ်လို့ပြောပြီးတရားရုံးချုပ်ကပြောချလိုက်တာဖြစ်ပါတယ်။နိုင်ငံသားဖြစ်ခြင်းမဖြစ်ခြင်းမေးခွန်းကိုလက်မခံသူတွေကတော့ဒီလိုမေးတာဟာနိုင်ငံသားမဟုတ်သူတွေတကောင်းရှင်းမေးခွန်းတွေမဖြစ်အောင်ချိန်ချောက်တာမျိုးဖြစ်လာနိုင်ပြီးတော့နောက်ဆုံးမှာတော့တပ်တော်ကသူတို့ကိုကိုယ်စားမပြုနိုင်တဲ့အနေအထားဖြစ်သွားနိုင်တယ်လို့ပြောပါတယ်။တရားရုံးချုပ်တရားသူကြီးကိုဦးမှာတရားသူကြီး John Roberts ကပါဝင်ပြီး9မဲ6မဲနဲ့ပယ်ချလိုက်တာပါ American တရားစုဝင်နိုင်ငံရေးပါတီတွေတစ်ခုနဲ့တစ်ခုအသာစီးရဖို့မဲဆန္ဒနည်းနည်းလိုဒလိုပြင်ဆင်သတ်မှတ်တာပြီးတရားရုံးချုပ်အနေနဲ့ဂျန်းဝင်ထိန်းချုပ်ဆောင်ရွက်ပေးဖို့တောင်းဆိုချက်ကိုလည်းတရားရုံးချုပ်ကစက်တဘီနေမှာပဲပယ်ချလိုက်တာပဲ